မြန်မာပြည်မှာနိုင်ငံရေးအာဏာအသာစီရဖို့အတွက်ကြိုးစားတဲ့အနေနဲ့အင်တာနက်ကိုပိတ်ပစ်လိုက်တဲ့အခြေအနေတရက်ကိုရောက်သွားခဲ့တယ်လို့ Global Voices Advocacy လို့ခေါ်တဲ့ကမ္ဘာ့အသံကြိုးဆောင်ဖွဲ့ကပြောလိုက်ပါတယ်။မြန်မာဆိုရကနည်းမြေတည်ငြိမ်အေးချမ်းရေးလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးတို့အတွက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကမြို့နယ်ကိုကူမှာဇွန်လ21ရက်နေ့ကစပြီးအင်တာနက်ဖြတ်တောက်ခဲ့ပါတယ်။မြန်မာနိုင်ငံကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အဖွဲ့တစ်ခုဖြစ်တဲ့အတန်အဖွဲ့ကလည်းအင်တာနက်အခုလိုဖြတ်တောက်လိုက်တဲ့အတွက်အဲ့ဒီဒေတာမှာလူခွင့်ရေးချိုးဖောက်မှုတွေပိုပြီးဖြစ်မှာကိုစိုးရိမ်ကြောင်းထုတ်ပြန်ခဲ့ပါတယ်။အတန်အဖွဲ့ရဲ့ဒါရိုက်တာမောင်ဆောင်ခါကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီလူခွင့်ရေးရာဒီအင်တာနက်လက်ခံရရှိမှုအခြေအနေကိုဘယ်လိုအခြေအနေမျိုးမှာဖြတ်တောက်ခွင့်မရှိဘူးပေါ့နော်။ဒီဟာရဲ့နောက်ဆက်တဲ့အဆိုးကျိုးအနေနဲ့ဒီလူတွေနဲ့ဒီစစ်ဖြစ်ပေါ်တဲ့ဒေတာမှာသူရဲ့ပြည်ကြိုက်တန်ရာရရှိမှုတည်ဆုံးမှုတွေကိုချက်ချင်းအများပြည်သူသိရှိအောင်ဖြန့်ဝေနိုင်ခြင်းသတင်းပေးသူနိုင်ခြင်းမရှိတော့ဘဲနဲ့သူရဲ့ညံ့နာမှုကပြည်ထက်ပိုပြီးတော့ဆိုးရွားနိုင်။အဲ့ဒါဒီအင်တာနက်ရရှိမှုဟာလူခွင့်ရေးတွေရရှိဖို့အတွက်ဒီအခြေခံအချက်တစ်ခုဖြစ်တဲ့အတွက်မဖြစ်မနေပြန်လည်ဖွင့်ပေးလို့ကျွန်တော်တို့အစိုးရကိုတောင်းဆိုပါရစေ။
ရခိုင်ပြည်နယ်ကမောင်တော်ဘူးတီတောင်ရသေးတောင်ပုံနေကျွန်းမြောက်ဦးကြောက်တော်မင်းပြားမြေပုံမြို့နယ်နဲ့ချင်းပြည်နယ်ကပလဝမြို့နယ်မှာအင်တာနက်ဆက်သွယ်ရေးကိုဖြတ်တောက်ခဲ့တာပါ။အဲ့ဒီဒေသတွေဟာမြမတက်မတော်နဲ့အေးရခိုင်တပ်ဖွဲ့တို့တိုက်ပွဲတွေဖြစ်ပွားတဲ့ဒေသဖြစ်ပါတယ်။အဲ့ဒီဒေသတွေမှာအခုလိုအင်တာနက်ဖြတ်တောက်လိုက်တာနဲ့ပတ်သက်ပြီးအာရှလူခွင့်ရေးကော်မရှင်ကမြမနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကလည်းအခုလိုပြောပါတယ်။
အင်တာနက်ဆက်သွယ်မှုကွန်ရက်ကိုဖြတ်တန့်ခြင်းအပြင်ဘာတွေဖြစ်လာနိုင်လဲဆိုတာတော့ကျွန်တော်တို့ပြည်နေပုံမှာမရှိဆဲနိုင်တော့ဘူး။နောက်ပြီးတော့တခါဆက်ဆိုင်ရာဒေတာတွေမှာဖြစ်ပေါ်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစောင့်ကြည့်လေ့လာနေတဲ့လူတွေအတွက်ပြည်ရတာနေသွားတယ်။ပြည်ရတာနေသွားတဲ့အတွက်အချိန်နဲ့ပြည်ကြီးခေါင်းရရမယ့်ကိစ္စတွေမှာအဟန္တာအများကြီးဖြစ်သွားနိုင်တဲ့အခြေအနေမျိုးဖြစ်တဲ့အတွက်မကောင်းဘူးလို့ကျွန်တော်တို့ကတော့မြင်ပါတယ်။နောက်ပြီးတော့တခါဒီအင်တာနက်ဆက်သွယ်မှုကွန်ရက်ကိုဖြတ်တောက်လိုက်ခြင်းအပြင်ဂျာမန်ရေးဆိုင်ရာကိစ္စရပ်တွေနော်နောက်ပြီးတော့တခါဆက်သွယ်ရေးဆိုင်ရာကိစ္စရပ်တွေအများကြီးထိခိုက်မြင့်လာနိုင်တဲ့အတွက်ဒီလူတွေအတွက်နေနာဆုံးရှုံးမှုတွေကြုံတွေ့ရနိုင်တယ်လို့ပဲကျွန်တော်တို့တော့မြင်ပါတယ်နော
်ဒီတော့တွင်မှာပဲအခုတင်ပတ်အတွင်းကျင်းပတဲ့42ချိန်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီစည်းဝေးမှာကုလသမဂ္ဂလူလက်စွာဆန္ဒသဘောထားထုတ်ဖော်ခွင့်ဆိုင်ရာအထူးကိုယ်စားလှယ်ဒေးဗစ်ခေးကလူတွေကိုစောင့်ကြည့်ထောင်လန်းတဲ့ဤပညာမှန်သမျှကိုပိတ်ပင်ပေးဖို့တောင်းဆိုလိုက်ပါတယ်။အဲ့ဒီထောင်လန်းရေးတုံးပစ္စည်းတွေကိုပုဂ္ဂလိကစက်မှုလုပ်ငန်းရှင်တွေကအတားအဆီးမရှိစိတ်ကြိုက်ရောင်းချနေတဲ့အပေါ်မှာမစ္စတာကေးကပြောလိုက်တာပါ။မိုဘိုင်းဖုန်းပစ္စည်းတွေနဲ့တစ်ဖက်လူတစ်ဦးရဲ့လွတ်လပ်ခွင့်ကိုစောင့်ကြည့်ထောင်လန်းတဲ့ပစ္စည်းတွေကိုဒေါ်လာတန်ပေါင်းများစွာရောင်းချနေတဲ့ဈေးကွက်ကိုသူကနမူနာပြပြီးတော့ပိတ်ပင်ဖို့တောင်းဆိုလိုက်တာပါ။အဲ့ဒီဤပညာသုံးပစ္စည်းတွေဟာသတင်းသမားတွေလူခွင့်ရေးလုပ်သူတွေကိုအန္တရာယ်ပြုနေတယ်လို့လဲမစ္စတာကေးကပြောသွားပါတယ်ရှင်။